ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကမလေးရှားနိုင်ငံမှာအွန်လိုင်းငွေလင်ကိုင်း18ခုကိုရဲတပ်ဖွဲ့ကရှောင်းတခင်ဝင်ရောက်ဖမ်းဆီးခဲ့တာမှာမြန်မာနိုင်ငံသား3ယောက်အပါအဝင်နိုင်ငံသား46ယောက်ကိုဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူတွေထဲမှာမြန်မာအမျိုးသား2ဦးနဲ့အမျိုးသမီး2ဦးအပြင်တရုတ်နိုင်ငံသား14ဦးနဲ့ထိုင်းအမျိုးသမီး6ဦးပါဝင်တဲ့အကြောင်းတနေရှင်းသတင်းမှာရေးပါတယ်။အစ်စင်မြတက်ခန်းတွေကိုငားရမ်းပြီးအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေလွတ်ကိုက်နေတဲ့သူတွေစီက laptop ကွန်ပျူတာတွေ mobile phone 80ကျော်နဲ့ဖုန်းစင်က20ကျော်အပြင်မလေးရှားရင်ဂစ်ငွေတသိန်းကိုသိမ်းဆည်းခဲ့ပါတယ်။အွန်လိုင်းငွေကြေးလိမ်ညာသူတွေဟာ Facebook, TikTok, WhatsApp နဲ့ Telegram လူမှုကွန်ရက်တွေကိုသုံးပြီး Stock အစုရှယ်ယာတွေ၊ရွှေတယ်နဲ့တခြားပစ္စည်းတွေရောင်းချခဲ့တဲ့အကြောင်းမလေးရှားရဲတွေကပြောပါတယ်။မတတ်မရမရှိဘဲနေထိုင်သူတွေကိုအိမ်ယာ900နာတွေမလုပ်ဖို့လဲမလေးရှားနိုင်ငံသားတွေကိုရဲတပ်ဖွဲ့ကတရိပ်ပေးထားပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာလဲကြာသပတေးနေ့ကတရုတ်ပိုင် Game Center တစ်ခုကိုဖိလစ်ပိုင်ရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့ပြီးတရုတ်နိုင်ငံသား138ဦးအပါအဝင်လူပေါင်း450ကျော်ကိုဖမ်းဆီးခဲ့တယ်လို့ဖိလစ်ပိုင်ရာဇဝတ်မှုတပ်ဖြတ်ရေးကော်မရှင်ကပြောပါတယ်။ကနဦးစစ်စစ်ချက်တွေအရဒီစင်တာကတရုတ်နဲ့အိန္ဒိယနိုင်ငံသားတွေကိုပြစ်မှတ်ထားပြီးအွန်လိုင်းလိမ်လည်မှုတွေကိုလှုပ်ဆောင်နေတယ်လို့ကော်မရှင်ကပြောပါတယ်လူကုန်ကူးမှုငွေကြေးခွာခြားမှုအွန်လိုင်းလိမ်လည်မှုပြန်မေးဆွဲမှုအပြင်လူတက်မှုတွေအထိနောက်ကွယ်မှာလှုပ်ဆောင်နေတဲ့ဖိလစ်ပိုင်အွန်လိုင်းဂိုင်းလုပ်ငန်းတွေကိုပြီးခဲ့တဲ့နှစ်ကတည်းကသမ္မတဖာဒီနာမာကော့စ်ဂျူနီယာကပြစ်ပင်ထားပါတယ်ခင်ဗျာ